သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ထိုင်းနိုင်ငံမှာစောင့်မျှော်မှာကျင်းပခဲ့တဲ့ LGBT တွေရဲ့ပွဲတော်မှာမြန်မာနိုင်ငံက LGBT အချို့ပါဝင်ဆွေးနွေးခဲ့ကြတာပါစိတ်ကြိုက်ဖန်တီးထားတဲ့ရောင်စုံဝတ်စုံတွေနဲ့အတူချစ်ရသူလိင်တူတွေရဲ့လက်ကိုဆွဲကိုက်ပြီးကွန်ယူဝတ်ကြွားစာနဲ့တတ်တန်ရောင်အလံတွေကိုင်းဆွဲကအခုတစ်ပတ်အတွင်းမှာပဲလမ်းလျှောက်ပွဲပြုလုပ်ခဲ့ကြပါတယ်အမျိုးသမီးလိုဝတ်စားစင်ရင်နဲ့ transgender တွေအမျိုးသားလိုဝတ်စားစင်ရင်နဲ့တွန်ဝိုင်းတွေနဲ့ LGBT တွေကိုလက်ခံပေးတဲ့အတိုင်းဝိုင်းတွေချင်ရပြီးလူရချီပါဝင်ခဲ့ကြတာပါမဲဆောက်မျိုးကလမ်းတွေပေါ်လမ်းလျှောက်ပွဲလုပ်နေချိန်မှာတော့ထိုင်းနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးယူထားပေးသလိုမြို့နယ်အုပ်ချုပ်ရေးအဖွဲ့အစည်းတွေအတူပါဝင်ခဲ့ကပြည်သူလူထုကလည်းလက်ခုပ်တီးအားပေးခဲ့ကြပါတယ်မဲဆောက်မျိုးကိုပြောင်းရွှေ့နေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာလည်း private ကာလမှာပါဝင်ဆင်နွှဲခွင့်မရတဲ့ LGBT တွေအတွက်တတိယပေးဖို့လက်ကင်ဆိုင်ပုတ်တွေနဲ့အတူဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်အုံဖြန့်ဆိပ်ရှောက်စခန်းမှာကြီးပြင်းလာပြီးအမျိုးသမီးလူဝတ်စားစင်ရင်သူအသက်20ကျော်အရွယ် transgender happy က
ကျွန်တော်ပါဝင်တဲ့အကြောင်းအရာလေးရှင်းရှင်းလေးပဲပါဖြစ်လို့ဆိုတော့လေကျွန်တော်တို့ public system မှာဆိုအရင်ခွဲခြားဆက်ဆံရတာခံရတယ်ကျွန်တော်တောင်းနေတော့လေဆရာမတွေဆိုရင်အာဒီခလေးရောက်ကြလीမဟုတ်ဘူးလားတကယ်တကယ်ကျွန်တော်ကရောက်ကြလीပဲကျွန်တော်တို့ရောက်ကြလीပဲဘာဖြစ်လဲဆိုတော့ကျွန်တော်တို့မှလည်းဒီလို moment ကလေးလိုမျိုးပြန်ရတာတိုက်တယ်တခါလေးဆိုရင်လည်း performance အနေဖြင့်တခါလေးဆိုရင်လည်း entertainment အနေဖြင့်ကျွန်တော်တို့ကပြည်နေပေါ့နော်တကယ် everyday တော့မဟုတ်ဘူးပေါ့နော်ကျွန်တော်တို့မှနာမည်ရှိတယ်အော်ဟိုအချောင်းမဟိုကောင်မဟိုအဲ့ဒါမျိုးကျွန်တော်မကြိုက်ဘူး call me by my name ငါနာမည်ရှိတယ်ငါနာမည်နဲ့ငါ့ကိုခေါ်ပြပါအဲ့လောက်ပါပဲအများကြီးတော့မလို့ရှင်ပါဘူးခင်ဗျာ
နှစ်စဉ်နှစ်တိုင်းရဲ့ဂျွန်လာတလလုံးကိုတကဘာလုံးက Pride Month လို့သတ်မှတ်ထားပြီး LGBT တွေကိုဂုဏ်ပြုကြတာဒီနှစ်ဆို54ချိန်မြောက်ရှိခဲ့ပါပြီ1969ခုနှစ်ဂျွန်လာ28ရက်ကအမေရိကန်နိုင်ငံနယူးယောက်မြို့ရှိလိင်တူချစ်သူတွေစုဝေးလေးရှိတဲ့ Stonewall Bar ကိုရဲတပ်ဖွဲ့ဝင်တွေကအင်အား3စီးနှင်ဝင်ရောက်ပြီးအကြမ်းဖက်ဖမ်းဆီးတာတွေလှုပ်ဆောင်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်ကိုလူလူကတုံ့ပြန်ဆန္ဒပြခဲ့ကြတဲ့ Stonewall လှုပ်ရှားမှုကနေ Primate လိင်စိတ်ခံယူချက်ကွဲပြားသူတွေရဲ့လအဖြစ်စတင်သတ်မှတ်ခဲ့ကြပါတယ်။လူအခွင့်အရေးတန်းတူညီမျှမှုရဖို့နဲ့ခွဲခြားဆက်ဆံမှုကင်းဖို့ဒီလမှာကမ္ဘာနဲ့တဝန်းလှုပ်ရှားမှုပုံစံမျိုးမျိုးပြုလုပ်လေးရှိတာပါ။စိတ်ရောဂါခံစားရသူတွေအဖြစ်တမန်လူတွေနဲ့ကွဲပြားနေတယ်လို့နှစ်ပေါင်းများစွာယူဆခြင်းခံနေရတဲ့ LGBT တွေဟာအမောင်ထဲမှာစိတ်အကျဉ်းကျသလိုခံစားခဲ့ရပြီးဒီလိုအခြေအနေတွေကိုကျွမ်းလန်နိုင်ဖို့ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြရပါတယ်။ခိနှိပ်မှုအမျိုးမျိုးကိုသာခံစားခဲ့ကြရပြီး1980နောက်ပိုင်းမှာ LGBT တွေကိုခွဲခြားဆက်ဆံမှုတွေရောနေခဲ့တာပါ။စိတ်ရောဂါဝေဒနာခံစားရသူအဖြစ်သတ်မှတ်ချက်ကိုလည်းဖြတ်သိမ်းတယ်လို့1990ခုနှစ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံက LGBT တွေအနေနဲ့လည်းအယတအဆိုးရလက်ထက်မှာကလေးကသူတို့တွေကိုတာမန်လူအဖြစ်လက်ခံပေးဖို့အလောက်ကိုင်းခွင်လန်းဖန်တီးပေးဖို့နဲ့တာတူညီမျှတဲ့ဘဝမှာနေထိုင်နိုင်ဖို့တောင်းဆိုနေကြရတာပါဒီလိုအခွင့်အရေးတွေမရသေးတဲ့အချိန်မှာပဲအာဏာသိမ်းဖြစ်စဉ်နဲ့ကြုံခဲ့ရပေမဲ့အာဏာရှင်ကိုအများကြီးတူတော်လှန်နေတဲ့သူတို့လို့ရကြအောင်ကာလရှည်ကြာတောင်းဆိုလာရတဲ့အခွင့်အရေးတွေဟာဖိနှိပ်မှုတွေကြားကနေပဲရုပ်လုံးပေါ်လာတယ်လို့ဆိုကြပါတယ်မဲဆောက်မျိုး LGBT ပွဲတော်မှာပါဝင်ခဲ့တဲ့ရန်ကုန်တပိတ်တက်ကြွလှူရှာခဲ့သူ LGBT တဦးဖြစ်သူနေဆိုင်က
လက်ရှိရောကျွန်တော်တို့တိုးတက်လာတာပေါ့နော်အရင်အားဆိုရင် LGBT ဆိုရင်လူတွေအားလုံးကနှိမ်ညင်ကြတယ်အခုလက်ရှိဒီတော်လိုင်းကြီးဖြစ်ပြီးတဲ့နောက်မှာကျတော့LGBT ဆိုတဲ့လူတွေကလူပဲဆိုတာကိုလက်ခံလာတဲ့အတွက်နှိမ်နာတွေခွဲခြားဆက်ဆံတာတွေအများစုကမတွေ့ရတော့ဘူးဗျအနည်းစုတော့ရှိနေလဲဦးမယ်လို့ထင်ပါတယ်အရင်အားဆိုခွဲခြားဆက်ဆံခြင်းခံရတယ်ပေါ့နော် LGBT ဆိုလို့ရှိရင်ကျွန်တော်တို့စိတ်ဝင်စားခံစားနေရတဲ့လူတွေလို့ကျွန်တော်တို့မှာလိုအပ်ချက်တွေရှိနေတယ်လို့သူတို့ကကျွန်တော်တို့ခွဲခြားတယ်အခုကျတော့ဒီခွဲခြားတာတွေမရှိတော့ဘူးလူတွေကလူဆိုတာကိုသူတို့လက်ခံလာပြီပေါ့နော်အဲဒီအတွက်လည်းကျွန်တော်တို့အားရမှုရှိတယ်ပေါ့နော်ကျွန်တော်တို့စူးစမ်းရတာအားထင်တယ်ကျွန်တော်တို့ကလူသားတွေပဲအကုန်လုံးဒန်းတူညီတူအခွင့်အရေးရရှိတဲ့လူတွေပဲဆိုတာကိုပြသခွင့်ရလာတာတိုးတက်လာတာပါပဲဗျဒါကြောင့်မို့ကျွန်တော်တို့ကတော့ဒီတော်လိုင်းရင်းနဲ့အတူကျွန်တော်တို့လည်းလူတွေကလူတွေဆိုတာကိုပြဖို့အတွက်အစဉ်သင့်ပါပဲ
ပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်လာတာနဲ့အညီတန်းတူအခွင့်အရေးမှာ LGBT အရေးကိုထည့်သွင်းစဉ်းစားလာကြသလိုမူဝါဒတွေပါချမှတ်လှုံ့ဆော်တာတွေလည်းရှိလာပါတယ် တတိယမီဒီယာတွေကလည်း LGBT တွေရဲ့အခွင့်အရေးတွေကိုပုံမအသားပေးဖော်ပြကြသလိုဒီမိုကရေစီကြိုးပမ်းမှုမှာလည်း LGBT တွေရဲ့အရေးပါအရာရာမှုဟာကြော်လန့်ရေးမှာပါဝင်နေတဲ့သူတို့ရဲ့အခမ်းအနားကသက်သေတခုပါဒီလိုအပြုတ်သဘောဆောင်တဲ့အသွင်ကူးပြောင်းနေပေမယ့်မြန်မာနိုင်ငံမှာတော့စစ်အာဏာရှင်ရဲ့ထုံစံအတိုင်း LGBT တွေဟာမျိုးစားပင်ဖြစ်နေရဆဲပါလက်ရှိအချိန်ထိမှာလည်းလိင်စိတ်ခံယူမှုကွဲပြားသူ LGBT လို့ခံယူထားတဲ့မြန်မာနိုင်ငံသား20ကျော်ဟာစစ်အာဏာရှင်ရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရပြီး40ကျော်ကခြောက်တွင်အကျဉ်းချခံနေရဆဲဖြစ်ပါတယ်။ဒီလိုဖိနှိပ်ခံနေရပေမဲ့ပုံမကောင်းမွန်လာတဲ့အတွေ့ကိုကူးပြောင်းနိုင်ဖို့အာဏာသိမ်းကာလအကြွယ်မှာလည်းအခွင့်အရေးအတွက်ဆက်ကြိုးပမ်းဖို့လိုတယ်လို့ဆရာဝန်တဦးလည်းဖြစ်တဲ့ဂေးဖြစ်သူဆလမွန်ဝင်းကဆိုပါတယ်။
ဒီ LGBT ရဲ့အခွင့်အရေးဆိုတာလေလူသားအခွင့်အရေးပါပဲအဲ့တော့လူသားအခွင့်အရေးကိုဟိုလိုက်နာခြင်းပြီးတော့ဆောင်ရွက်ခြင်းရလဲဒါ LGBT တွေရဲ့အခွင့်အရေးကိုဟိုပြုလုပ်လိုက်နာခြင်းပဲဖြစ်ပါတယ်ဒီလိုကာလမှာ LGBT တွေကကြာရအခမ်းကဏ္ဍနေပြီးတော့မှဒီနိုင်ငံတော်ဝင်တွေကိုထမ်းဆောင်ကြရတယ်ဟိုဖိနှိပ်ချုပ်ချယ်ခံရတာတွေတော့ပြီးသွားလို့ရှိရင်နှိပ်စက်ခံရတာတွေကတော့တကယ်တော့တော့အားလုံးအတူတူပါပဲယောက်ျားမိန်းမ LGBT အားလုံးဒီဒန်းတူခံစားနေရတဲ့ခံစားချက်တွေရှိကြပါတယ်အရင်ကာလတွေတုန်းကပေါ့နော်စပြီးမှကျွန်တော်တို့ဒီအခြေခံနေတဲ့အစပြိုးနေတဲ့ကျွန်တော်တို့ရဲ့ရှင်သန်ပေါက်ဖွားလာတော့မဲ့တစ်ပင်လေးရအညွှန်းချိုးခံလိုက်ရတဲ့ပုံစံမျိုးဖြစ်နေတာပေါ့ဒါဆိုရင်ဒီတော်လှန်ရေးကာလပြီးသွားတဲ့နောက်ကျွန်တော်တို့ပြန်လည်ပြီးတော့မှဒီ Federal Democracy ပြန်လည်ဖွံ့ဖြိုးလာပြီဆိုလို့ရှိရင်တော့ LGBT အခွင့်အရေးဆိုတာကလည်းအခြေခံလူသားအခွင့်အရေးလို့ပဲဟိုရရှိမယ်လို့ဒါလုံးဝယုံကြည်ပါတယ်ပျော်လင့်နေဆိုတာထက်ကျွန်တော်ပို့ပြီးတော့ဟိုယုံကြည်နေရလို့ပဲပြောချင်ပါတယ်ဆိုတဲ့အတွက်ဒီအခြေခံအခွင့်အရေးတွေကဟိုအားလုံးနဲ့ဒန်းတူလူသားအခွင့်အရေးတွေလိုမျိုးရရှိဖို့အတွက်ကိုလည်းစ조사သွားမှာပါ
ကျမတန်းတူအခွင့်အရေးတွေရရှိဖို့အမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုတွေမရှိဖို့နဲ့ LGBT အတိုင်းဝိုင်းပေါ်နှိမ်ချမှုတွေမရှိဖို့တက်ကြွလှူရှားသူတွေကခက်အဆက်ဆက်တောင်းဆိုနေရဆဲပါအာဏာသိမ်းမှုနဲ့ကြုံတွေ့လာရတော့လေ LGBT တွေဟာသူတို့တက်ကြွတဲ့မိကန်နဲ့ဖက်ရှင်ပညာတွေကိုအသုံးချပြီးမြမအရေးကိုကဘာကတိအောင်သရုပ်ဖော်မှုအမျိုးမျိုးနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်ညင်းညဲစွာဆန္ဒပြလို့မရတော့တဲ့အစောလက်နက်ကင်လန်းစင်ကိုရှောင်လန်းတဲ့အခါမှာလဲရှေ့ဆုံးကနေပါဝင်ခဲ့ကြတာပါတဟဆာတာမရှိတဲ့ရဝင်းမှာတာမန်လူတွေထက်ပုံမနေထိုင်ရခဲ့တဲ့နေရာဒေသတွေမှာစစ်အာဏာရှင်ကိုဆန့်ကျင်တော်လှန်ခဲ့ကြပါတယ်ဒီလိုအခြေအနေတွေကြောင့်လဲမြန်မာနိုင်ငံကျွင်းခန္ဓာပေါင်းဆောင်ကအခွင့်အရေးတွေပြန်လဲရရှိဖို့ကြိုးပမ်းနေချိန်မှာLGBT တွေရဲ့အခွင့်အရေးတွေဟာလည်းခြံလက်ခဲ့လို့မရတဲ့အခြေအနေမှာရှိနေသေးပါ LGBT အန်ကျူတွေရတဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးအသက်24နှစ်အရွယ်အမျိုးသားတဦးဖြစ်သူကိုကောင်းချက်အောင်ကတော့
ဘလို့လူမျိုးပဲဖြစ်စေဖြစ်စေ LGBT ပဲဖြစ်စေ Trans ပဲဖြစ်စေ Normal ပဲဖြစ်စေ Abnormal ပဲဖြစ်စေပေါ့နော်ဒီကောင်မှအသက်ရှင်နေတဲ့လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့ဟိုလူသားတယောက်ရဲ့ရပိုင်권တွေခွင့်အရေးတွေရှင်းသောပြောမှဆိုရင်လွတ်လပ်ခွင့်ပေါ့ဗျာအားရအကုန်လုံးတို့ရပိုင်권ရှိတယ်လို့ကျွန်တော်လိုချင်နေတာကလည်းတော်လန်ရေးပြောင်းလဲရလိုချင်တာအဲ့တော့ပြောင်းလဲနေတဲ့လူရဲ့စိတ်ထဲမှာကိုကကျွန်တော်တို့သူရဲ့ thinking နေလဲပြောင်းလဲဖို့လိုတယ်လူသားအလုံးကဒန်းတို့အခွင့်အရေးရှိတယ်အလုံးကဒန်းတို့ညီများဒါတို့ညီများရှိရဲဆိုတဲ့အခွင့်အရေးကိုအဲလိုမျိုးအခွင့်အရေးရှိရဲဆိုတဲ့စိတ်ထဲကိုလက်ခံဖို့လိုရယ်ပေါ့နော်ဟိုအလုံးကဒီပြောင်းလဲဖို့လိုချင်တော့တော်လန်နေတဲ့လူတွေကြီးပဲဒီလိုလူတွေထဲမှာမှဒီလိုမျိုးဟိုကိုနဲ့မတူလို့လက်မခံနိုင်ဘူးဆိုတဲ့အခြေအနေမျိုးတွေတော့ဟိုမရှိသင့်ဘူးဒီလိုမျိုးအတွေးတွေကိုဖယ်ထုတ်ပြစ်တင်တယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံနဲ့မတူတဲ့နယ်သာလန်၊စပိန်၊ကနေဒါနိုင်ငံတွေမှာတော့ LGBT အခွင့်အရေးတွေအပြည့်အဝရရှိနေပြီးလွတ်လပ်မှုလုံခြုံနေထွေးမှုတွေအပြင်နဲ့ Primate ကာလာကိုအကန့်အသတ်မရှိကျင်းပခွင့်ရနေပါတယ်။ဒီလိုနိုင်ငံတွေကတော့ Democracy စနစ်ထွန်းကားပြီးလူ့အခွင့်အရေးအပြည့်အဝရရှိတဲ့နိုင်ငံတွေလို့ဆိုနိုင်ပါတယ်။မြန်မာနိုင်ငံအနေနဲ့တော့စစ်အာဏာရှင်လက်အောက်မှာတော့ဒီလိုအခွင့်အရေးတွေရရှိဖို့မျှော်လင့်ချက်ကိုစုပ်ကိုင်းနေရဆဲဖြစ်ပြီးLGBT တွေဟာရောက်ရနေရမှာဆန္ဒတွေဆက်လက်ဖော်ထုတ်နေကြဆဲပါလူမှုအတိုင်းဝိုင်းမှာ LGBT တွေကိုခွဲခြားဆက်ဆံတဲ့ရှေးရိုးအမြင်တွေရှိနေပေမဲ့လည်းအသိပညာပေးမှုနဲ့အကောင့်ထဲပေါ်လာတဲ့ဥပဒေတွေကြောင့်နိုင်ငံတကာမှာတော့အမြင်ပြောင်းလဲမှုတွေရှိနေပါပြီလိင်တူချင်းပေါင်းတဲ့ဆက်ဆံတာဟာတဘာဝကိုစန့်ကျင်ကျွတ်လွန်တဲ့ပြည်မှုဖြစ်တဲ့ဆိုပြီးကိုလိုနီခေတ်မှာရာစသက်ကြီးပုံမှန်300000နဲ့အပြင်းထန်တားမြစ်ခဲ့တာပါထောင်နဲ့ဆယ်နှစ်အထိချမှတ်နိုင်တဲ့ဥပဒေပြဋ္ဌာန်းချက်တစ်ခုလည်းဖြစ်ပါတယ် LGBT နိုင်ငံတကာလိင်တူချစ်သူအဖွဲ့ရဲ့2019အစည်းအဝေးခန်းစာမှာတော့လိင်တူချင်းပေါင်းတင်တာကိုရာဇဝတ်မှုမြောက်တယ်လို့သတ်မှတ်ထားတာမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း90ကျော်ရှိနေပါတယ် နောက်ပိုင်းမှာတော့အိန္ဒိယစင်ကာပူဘူတန်နိုင်ငံတွေကအဲ့ဒီဥပဒေကိုဖျက်သိမ်းလိုက်ပြီးဖြစ်တယ်လို့လွှတ်တော်ကနေအတည်ပြုခဲ့ပါတယ်မြန်မာနိုင်ငံမှာလည်းလိင်စိတ်ခံယူမှုကွဲပြားသူ LGBTI ကျူတွေပေါ်ပြောင်းလဲလာတဲ့အမြင်တွေရှိပေမဲ့အလုံးစုံအခွင့်အရေးတန်းတူရရှိဖို့ကတော့အဟံကြားရရှိနေစေပါလူငယ်တွေအခွင့်အရေးအတွက်ဆောင်ရွက်နေသူအမျိုးသမီးတူဖြစ်တဲ့နတ်မီကတော့လက်ရှိ LGBT တွေရရှိနေတဲ့အခွင့်အရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Normal ပဲဒါပေမဲ့အဲ့ Normal ရတဲ့နဲ့အဥ္စာကိုသူတို့မှအခက်ခက်ခဲခဲယူမရတာကျမတို့LGBT တွေအဲသူ့အနေနဲ့သူပွင့်ကြလင်းကြသူအတိုင်းဝိုင်းနဲ့သူနေကြတာပြဿနာမဟုတ်ဘူးပြဿနာဖြစ်နေတာကအတိုင်းဝိုင်းရဖြစ်နေတယ်ဒါပေမဲ့ပွင့်လေတဲ့သူတွေကပြန်တိုက်ပွဲဝင်နေတာတိတ်တော့မဟုတ်ဘူးကျွန်တော်တို့ community ရတယ်ဆက်ပြီးတော့လုံးနေကြရမှာပဲဖြစ်တယ်ဒီဥစ္စာလို့လည်းလိုအပ်တယ်ပေါ့နော်ဘာလို့လဲ community ရ mindset ကိုဟိုဒီမချိန်နိုင်ဘူးဆိုတော့ change တစ်ခုသွားရတယ်ဆိုတဲ့စီကိုမရောက်ဒီမချိန်တော့ဆက်လုပ်နေရမယ်လို့ကျွန်မမြင်ပါတယ်ရှင်ဆိုတော့တယောက်တန်ထွက်ဖို့ကလည်းဒီမိုကရေစီနီးနာရလို့တလို့မျိုးအဲခုနကပြောတဲ့တတန်နဲ့ထွက်ဖို့ကလည်းတစ်ဖက်မှာပြန်လို့အပ်တယ်ဆိုတော့ဥစ္စာကိုလည်းကျွန်တော်တို့ရှုမြင်ရမှာဖြစ်ပါတယ်ဟုတ
်ပြောင်းလဲမှုတွေဆယ်စုနှစ်များစွာတောင်းဆိုခဲ့ကြရတဲ့ LGBT တွေဟာမြန်မာနိုင်ငံရဲ့ကြော်လည်လမ်းစဉ်အဆက်ဆက်မှာလည်းရေရေဝင်းဝင်းပါဝင်ခဲ့ကြပါတယ်လက်ရှိຫນွေဦးကြော်လိုက်မှာလဲသူတို့ရဲ့ဆန္ဒတွေထဲပြည်သူတွေရဲ့ဘဝကိုဦးစားပေးရင်စွန့်စားကြိုက်ပွဲဝင်နေကြစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Burmese ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like share ပြီး like မျှဝေမှတ်ချက်ပေးပါ